အားလုံးမျှော်လင့်နေတဲ့ကိုဗစ် -19 ကပ်ဝဲစီးနဲ့ပတ်သက်လို့ကြားပြရာကြီးရလဒ်ကိုဒီနေ့ကမှမြင်တွေ့ရပွဲရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကဂျာတာဗရင်းနီကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲအတွင်း WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမီယာဆာမီနာတန်ကကိုဗစ် -19 ကပ်ဝဲစီးဆန်းသက်နေတဲ့နောက်ဆုံးအခြေအနေကိုရှင်းပြသွားတာပါ။
It is possible that we may start getting some results, at least interim results.By the end of the year.
ဒီနေ့ကမှန်ကြရင်အနည်းဆုံးတော့ဈာကြရာကြီးရလက်တချို့စာပြီးမြင်တွေ့လာရွယ်ရှိပါတယ်။ကျွန်မတို့အခုပြောနိုင်တာကပထမအဆင့်နဲ့ဒုတိယအဆင့်ကိုစမ်းသပ်လေ့လာချက်ကရတဲ့အချက်လက်တွေကအတော်ကိုခိုင်မာပါတယ်။ COVID-19 ကာကွယ်ဆေးထုတ်ဖို့ကြိုးစားနေသူအများစုဟာဒုတိယအဆင့်ကိုပြီးမြောက်ကုန်ပါပြီ။ခန္ဓာကိုယ်ပရိသေဝပစ္စည်းတွေကိုအာနိသင်ပြည့်ပြည့်စေမဲ့ကိုရင်းတုတ်ပြန်မှုအစွမ်းရှိတဲ့ဆေးအဆင့်ကိုသူတို့အားလုံးစမ်းသပ်နိုင်ခဲ့တယ်ဆိုတာပြသနိုင်ကြပါတယ်လို့ဆာမီနာတန်ကပြောသွားတာပါ။ဒီတိုင်းနဲ့ဆွီဒင်ဖက်ဆက်ပိုင်းနဲ့ AstraZeneca ဆေးကုမ္ပဏီကတော့ COVID-19 ကာကွယ်ဆေးအတွက်လူနဲ့စမ်းသပ်မဲ့တတိယအဆင့်ကိုရန်နာထားတယ်လို့အင်္ဂါနေ့အစောပိုင်းမှာကျင်းပပါတယ်။စမ်းသပ်ဆေးထိုးခံရသူတဦးစီမှာစိုးရိမ်ငွေတုံ့ပြန်မှုတွေကြားလာကြောင်းအခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။ AstraZeneca ဆေးကုမ္ပဏီရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်ပြီးနောက်စမ်းသပ်မှုတိုင်းမှာအသက်အန္တရာယ်လုံခြုံရေးကပထမဦးစားပေးဖြစ်တယ်လို့ဆာမီနာတန်ကကိုဗစ်ကာကွယ်ဆေးထုတ်သူတိုင်းကိုထပ်လောင်းတတိပေးပါတယ်။ကိုဗစ်ကာကွယ်ဆေးထုတ်တာမှာမြန်ဆန်ပြီးဖြောင်ပြူတဲ့ဖြီးလမ်းမဟုတ်သလိုထပ်ပေါ်နေတဲ့သတင်းတွေကြောင့်လည်းစိတ်ဓာတ်ကျစရာမလိုဘူးလို့သူကပြောဆိုပါတယ်ခင်ဗျာ။